နေပြည်တော်ချင်းထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်သိမ်းခံရသူတိုင်းချမ်းမာရေးဆောင်ရှောက်မှုရရှိရေးနဲ့ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးရေးကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်
Everyone in detention should be able to have access to healthcare.
ဖမ်းဆီးထိန်သိမ်းခံရသူတိုင်းကျန်းမာရေးဆောင်ရှောက်မှုရရှိရမှာဖြစ်ပြီးဒါဟာအခြေခံလူအခွင့်အရေးဖြစ်ပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်အတွက်စိုးရိမ်တဲ့အကြောင်းကိုလည်းရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပုတ်ထူးနဲ့နယူးယောက်ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာသတင်းတောက်ရဲ့မေးခွန်းကိုဖြေကြားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတခြားသောခေါင်းဆောင်တွေကိုလည်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအချင်းထောင်ထဲမှာဒေါက်ဆန်းစုကြည်တဖုံးယောင်ပြီးသွားနာနေတဲ့ဝေဒနာကြောင့်အစာမစနိုင်ဖြစ်နေကြောင်းနဲ့မူးဝေပြီးပြုတ်အနာရှိခဲ့တယ်လို့နေပြည်တော်ထောက်နဲ့နီးစပ်သူတွေကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုအချင်းဦးစီးဆင်းမှုချုပ်ကတွားရောက်ကြည့်ရှုခဲ့တယ်လို့လည်းနီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။ပြင်ပသွားဆီယံဝင်နဲ့ပြဖို့လိုအပ်တာကြောင့်ခွင့်တောင်းတာကိုတော့စစ်ကောင်စီအချင်းဦးစီးဌာနကပယ်ချခဲ့တယ်လို့နေပြည်တော်နဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒါနဲ့ပတ်သက်လို့အချင်းဦးစီးဌာနကို VOA ကဆက်သွယ်မေးမြန်းထားမှာတော့မအားလတ်တဲ့အတွက်မေးမြန်းတာကိုမဖြေနိုင်ဘူးလို့ပြောဆိုခဲ့ပါတယ်ရှင်။